ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကမြန်မာအပေါ်လူမျိုးတော်ပတ်သက်မှုဒါစီရေးစာချုပ်ချိုးဖောက်မှုဆက်ဆိုထားတဲ့အမှုကိုခုခံချေပဖို့ဥပဒေအကျိုးဆောင်အဖြစ်လန်ဒန်မီဒယ်ဆက်စ်တက်သို့နိုင်ငံတကာဥပဒေပေါင်းပေါက်ခဝီလျံရှေဘတ်စ်ကိုမြန်မာဆွေရကငှားရမ်းလိုက်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကသတင်းတွေထွက်ပါတယ်ဒီတဲ့င်းနဲ့ပတ်သက်လို့ရှင်းနေရှာဘတ်စ်ကို BOE ကဟုတ်မဟုတ်တရိုက်ဆက်သွယ်မိငင်တဲ့အခါမှာသူကငင်းဆိုခြင်းမရှိဘဲသူ့အနေနဲ့တရင်ထုတ်ပြန်ရေးအရာရှိတယောက်ကိုခန့်ထားဖို့ရှိနေပြီးလောလောဆယ်မှာဆက်သွယ်နိုင်တဲ့အချက်အလက်အသေးစိတ်ကိုမပေးနိုင်သေးတဲ့အတွက်သူတို့ဘက်ကအစင်းသင့်ဖြစ်ပြီးဆိုရနဲ့ BOE ကိုပြန်လည်ဆက်သွယ်မှာဖြစ်တယ်လို့အီးမေးလ်ကနေတုံ့ပြန်ဖြေဆိုပါတယ်လူမျိုးတော်တပ်ဆက်မှုနဲ့ပတ်သက်ရင်ဥပဒေရေးရမှာအကျွမ်းကျင်ဆုံးပညာရှင်တဦးအဖြစ်ဝီလျံရှေဘတ်စ်ကိုနိုင်ငံတကာကအသိအမှတ်ပြုထားတာဖြစ်ပြီးလူမျိုးတော်တပ်ဆက်မှုပါဝင်နိုင်ငံတကာဥပဒေချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့ဥပဒေနဲ့အညီခုခံချိပနိုင်သူဖြစ်တယ်လို့လည်းသတ်မှတ်ခရသူဖြစ်ပါတယ်။ကနေဒါနိုင်ငံသားနိုင်ငံတကာဥပဒေပညာရှင်ဝီလျံရှေဘတ်စ်ဟာမွန်ထရီးယားတက္ကသိုလ်ကနေမဟာဥပဒေပွဲကိုရရှိခဲ့တာဖြစ်ပြီးနိုင်ငံတကာတက္ကသိုလ်အများအပြားရဲ့ဥပဒေဘာသာရပ်ဆိုင်ရာဂုဏ်သူးဆောင်ဒေါက်တာဘွေဒီကိုရရှိထားသူပါ။နယ်သာလန်နိုင်ငံဒီဟိတ်အခြေစိုက်ကုလသမဂ္ဂအမြင့်ဆုံးတရားရုံးဖြစ်တဲ့ ICJ မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်ပြီးတွားရောက်ရင်ဆိုင်ဖို့အတွက်ပြည်သူ့ရှင်းနေချုပ်ရုံးကဦးဆောင်ပြီးစစ်ဥပဒေချုပ်ရုံးနဲ့နိုင်ငံသားရွေးဝန်ကြီးဌာနတို့ပါဝင်တဲ့နိုင်ငံတကာရာဇဝတ်မှုတရားစီရင်ဆိုင်ရာအထူးအဖွဲ့ကိုနိုဝင်ဘာလ26ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။ ICJ နိုင်ငံတကာတရားရုံးမှာဒီဇင်ဘာလ10ရက်နေ့ကနေစနေနေ့အထိဂမ်ဘီယာနဲ့မြန်မာနှစ်ဖက်အပြန်အလှန်ရှောက်လဲချက်တွေကိုအများပြည်သူရှင်းမှောက်ကျန်းမာစစ်ဆေးမှာဖြစ်တယ်လို့ဂမ်ဘီယာနိုင်ငံဘက်ကအမေရိကန်ဥပဒေအကျိုးဆောင်ဖြစ်တဲ့ဖိုးလီဟုတ်ကလိုက်ပါဆောင်ရွက်မှာဖြစ်ပါတယ်။